ဂါဇာကမ်းမြောင်မှာအပြစ်ရရေးသဘောတူညီချက်အတွက်ဟာမတ်စ်ဘက်ကပြောင်းလဲအများပြားနဲ့ပြန်လည်အဆိုပြုထားပြီးအဲ့ဒီထဲကတချို့ဟာအလုပ်ဖြစ်နိုင်ပေမဲ့တချို့ကတော့အဆင်မပြေနိုင်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကဗိုလ်တော်ဦးနေမှာပြောပါတယ်။အစ္စရေးကမူလအဆိုပြုထားချက်ကိုအဲ့ဒီအတိုင်းအခုထိလက်ခံထားပေမဲ့ဟာမတ်စ်ဘက်ကတော့သဘောမတူခဲ့ဘူးလို့ဒိုဟာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဘလင်ကင်ကပြောပါတယ်။ဒီသဘောတူညီချက်အပြည့်တနိုင်မှုခါတာအီဂျစ်တို့နဲ့အတူလာမယ့်ရက်တွေမှာရည်ရည်ကြီးဆက်လက်တောင်းအားပေးသွားမယ်လို့လည်းသူကဆိုပါတယ်။ကာတာအကြီးကဲရှိတ်မိုဟာမက်အဗ်ဒူရာမန်အယ်တန်နီကတော့ခါတာနဲ့အမေရိကန်နဲ့မိတ်ဆွေနိုင်ငံတွေဟာနှစ်ဖက်ကွာဟားချက်တွေကိုညှိနှိုင်းပေးပြီးစစ်ပွဲကိုအမြန်ဆုံးအဆုံးသတ်နိုင်ရေးဒီလိုင်းချဖို့ကတိပြုထားကြောင်းသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းနိုင်ငံနဲ့အစ္စရေးနိုင်ငံဆိုပြီးဘေဂျင်းရှင်လျက်ရက်တီကွင်းပြုမဲ့အမြဲတမ်းနဲ့ရေရှည်တည်တဲ့အဖြစ်အပျက်တစ်ခုလိုအပ်ကြောင်းသူကအလေးပေးထောက်ပြပါတယ်။ဟာမတ်စ်အရာရှိတဦးရဲ့အခုသတင်းပတ်အစောပိုင်းတုန်းကထုတ်ပြန်ချက်ထဲမှာတော့ဟာမတ်စ်ဘက်ရဲ့တုံ့ပြန်မှုထဲမှာဇေယွန်ဝါဒီတွေရဲ့ရန်စမှုအဆုံးသတ်ရေးအစ္စရေးတပ်တွေဆုတ်ခွာပေးရင်းနဲ့ဂါဇာကိုပြန်လည်တည်ဆောက်ရေးလုပ်ငန်းစဉ်တွေနဲ့အကျဉ်းသားလက်လက်ရေးသဘောတူညီချက်ကိုတည်တည်ကြကြအကောင့်ထဲပေါ်နိုင်ရေးပါဝင်တယ်လို့ပြောထားပါတယ်ခင်ဗျာ။